မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် A1 Mode Yusuf ဟာမြန်မာနိုင်ငံကိုဘယ်နှစ်တောင်းခွင့်ရမယ်ဆိုတာသိရဖို့စူးစမ်းနေတဲ့ဖြစ်ကြောင်းမလေးရှားနိုင်ငံသားရဲ့ဝင်ကြီးဒါဒူအဗ်ဒူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။သူနဲ့မစ္စတာ A1 ဟာပြီးခဲ့တဲ့ဗုဒ္ဓနေ့ကဆက်သွယ်ပြီးမြန်မာနိုင်ငံပြည်မြန်မာပြည်ကိစ္စနဲ့ပတ်သက်ခဲ့လို့ဆွေးနွေးခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ရွေးချယ်ထားသူဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုသွားတဲ့အခါအာဆီယံသဘောတူညီချက်နံပါတ်5အရမြန်မာနိုင်ငံကအဖွဲ့အစည်းအသီးသီးနဲ့တွဲဆောင်ခွင့်ရဖို့လိုတယ်လို့မလေးရှားနိုင်ငံသားရဲ့ဝင်ကြီးကပြောဆိုပါတယ်။ဒါအပြင်နောက်လာတဲ့မှာပြုလုပ်မယ့်အာဆီယံထိပ်သီးအစည်းအဝေးမတိုင်မီအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားရောက်ခွင့်ရသင့်တယ်လို့သူ့ရဲ့အမြင်ကိုလည်းမလေးရှားနိုင်ငံသားရဲ့ဝင်ကြီးကပြောဆိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအတွက်အထောက်အပံ့တွေပေးပို့ရမယ့်အစီအစဉ်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးစင်တာ AHA အနေနဲ့မြန်မာနိုင်ငံကပဋိပက္ခဖြစ်ပွားနေတဲ့နေရာ၄စီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အစဉ်အဆက်မဖြစ်သေးတာနဲ့ပတ်သက်ပြီးစိုးရိမ်ပကင်းဖြစ်ကြောင်းလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။